ပြည်သူတွေရဲ့စိုးရိမ်ပူပန်မှုတွေကြောင့် ARR မြစ်ပေါ်မှာမျက်စုံရေကာတာဆောက်လုပ်မှုကိုနိုင်ငံတော်သမ္မတကရက်ဆိုင်လိုက်တဲ့အပေါ်ကြိုးဆိုတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒီကနေ့အစိုးရဧည့်ခေါင်းမှာပြည်ထောင်စုဝန်ကြီးဦးအောင်ကြီးနဲ့တွေ့ဆုံပြီးသတင်းထောက်တွေနဲ့တွေ့ဆုံစဉ်မှာဒေါ်ဆန်းစုကြည်ကအခုလိုပြောခဲ့တာဖြစ်ပါတယ်။ ARR မြစ်ထိန်းသိမ်းရေးအတွက်အစိုးရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ပူးပေါင်းဆောင်ရွက်ရေးကိစ္စအကျဉ်းသားတွေလူငင်းချမ်းသာခွင့်ပေးရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်ဆိုတော့ဒီကနေ့တွေ့ဆုံပွဲအကြောင်းအသေးစိတ်ကိုတော့မတ်စုမြတ်မွန်ကြီးဆက်ပြီးတော့ပြောပြပေးပါလားရှင်
။ပြည်သူတွေအကျိုးအတွက်မြန်မာအစိုးရတဲ့နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့ကြားမှာပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်သွားနိုင်ဖို့လို့ဆိုပြီးတော့ပြည်ထောင်စုဝန်ကြီးဦးအောင်ကြီးနဲ့ဒေါ်အောင်ဆန်းစုကြည်တို့ဒီကနေ့ထပ်မံတွေ့ဆုံခဲ့ကြတာပါ။တနားရီကြော်ကြားတွေ့ဆုံမှုအတွင်မှာအေယာဝတီမြစ်ထိန်းသိမ်းရေးကိစ္စအပါအဝင်ဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဝန်ကြီးဦးအောင်ကြီးကဆွေးနွေးပွဲအပြီးမှာအခုလိုသတင်းထောက်တွေကိုအသိပေးခဲ့ပါတယ်
။ဒီနေ့တွေ့ဆုံဆွေးနွေးမှုတွင်နိုင်ငံတော်သမ္မတကြီးကလူငင်းချမ်းသာခွင့်ပေးရန်စံသာဖော်ရနေဒီကိစ္စတရားဥပဒေမြေကြောင်းထိန်းသိမ်းရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်ပြီးနိလမ်းများကိစ္စဥပဒေပြင်ပတွင်လက်နက်ကင်ဆောင်စန့်ကျင်နေကြသူများကိုဥပဒေပေါင်းတွင်ထာဝရငြိမ်းချမ်းရေးတည်ဆောက်ပေးရန်နိုင်ငံတော်အစိုးရကပြုပန်းဆောင်ရွက်နေဒီကိစ္စများနဲ့ပြည်တွင်းတည်ငြိမ်အေဂျင်စီနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ပူပေါင်းဆောင်ရွက်ရေးကိစ္စတို့ကိုဆွေးနွေးခဲ့ကြပါသည်တွေ့ဆုံဆွေးနွေးမှုများကိုဆက်လက်ပြုလုပ်သွားရန်သဘောတူကြပါသည်ဒီလောက်ပါပဲခင်ဗျာ
ဒီကနေ့မှာပဲပြည်သူအများကန့်ကွက်နေတဲ့အေယာဝတီမြစ်ပေါ်ကမြစ်ဆုံရေကာတာဆောက်လုပ်ရေးစီမံကိန်းကိုသူ့အစိုးရလက်ထက်မှာရပ်ထားမယ်လို့သမ္မတဦးသိန်းစိန်ကလွှတ်တော်ကိုတဝင်လွှာပေးပို့ခဲ့ပါတယ်။ဒါကိုကြိုဆိုတယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုတုံ့ပြန်ပါတယ
်။ဒီမနေ့ကနေပြီးတော့လွှတ်တော်ကိုသမ္မတကြီးရှေ့ကနေပြီးတော့တဝင်လွှာပို့တယ်လို့ပြောပါတယ်။အဲ့ဒါဒီတဝင်လွှာမှာဆိုရင်သမ္မတကြီးကနေပြီးတော့ပြည်သူလူထုရဲ့အစိုးရအကြောင်းအရာမှုတွေကိုထောက်ထားပြီးတော့ဒီမြစ်ဆုံရေကာတာစီမံကိန်းကိုရပ်ဆိုင်ထားမယ်လို့ဒီလိုမှာကြလိုက်တယ်လို့ကျွန်မနားလည်ပါတယ်။ဒါကတော့ကျွန်မအမြင်မှာတော့ပြည်သူရဲ့အတန်ကိုနားထောင်နေဆိုရင်အင်တာမကောင်းပါတယ်။ဒီဟာအစိုးရအတိုင်းလုပ်ရမယ့်ကိစ္စပါ။ပြည်သူရဲ့အတန်ကိုနားထောင်ရမယ်။ပြည်သူရဲ့စိုးရင်ကြောင်းကြမှုတွေကိုတကယ်ပဲလေးလေးနက်နက်ထားပြီးတော့ဖြေရှင်းပေးရမယ်။အဲဒါကြောင့်မို့ကျွန်မဒါကိုကြိုဆိုပါတယ်။
သမရဦးသိန်းစိန်ရဲ့လွှတ်တော်ကိုပေးပို့ခဲ့တဲ့တဝင်လွှာထဲမှာလည်းဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့ဦးအောင်ကြီးတို့ဆွေးနွေးခဲ့ကြတဲ့အချက်တွေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ငြင်းငြင်းရေးယူဖို့ကိစ္စတရားဥပဒေစိုးမိုးရေးကိစ္စတွေကိုထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဦးအောင်ကြီးတို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံမှာနှောင်ကျဉ်ပမဲ့ဂျားဖြတ်ရွေးကောက်ပွဲကြရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တရားဝင်မှတ်ပုံတင်ပြီးရွေးကောက်ပွဲဝင်ရေးမဝင်ရေးနဲ့ပတ်သက်လို့လည်းသတင်းတောက်တယောက်ကမေးခွန်းတွေမေးပါတယ်။ NLD ကရွေးကောက်ပွဲကိုမူအရဆန့်ကျင်တာမဟုတ်ပါဘူးလို့ဒေါအောင်ဆန်းစုကြည်ဖြေခဲ့တာက
ကျမတို့ကရွေးကောက်ပွဲကိုမူအရကျမတို့ဆန့်ကျင်တာမဟုတ်ပါဘူး။ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်ဆိုတော့ကျမတို့လက်ခံပေးသားပါ။ဒီလိုရွေးကောက်ပွဲဝင်ပုံဝင်နေအခြေအနေအခင်းကျင်းရဒါကိုပဲကျမတို့ကကြည့်မှာဖြစ်ပါတယ်။
2010မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ရွေးကောက်ပွဲဥပဒေအရနိုင်ငံရေးအကျဉ်းသားဖြစ်ခဲ့ဘူးသူတွေရွေးကောက်ပွဲထဲမှာပါဝင်ခွင့်မရှိတဲ့အချက်ကို NLD ကအဓိကသဘောမတူတဲ့အတွက်ပါတီပြန်လည်မှတ်ပုံမတင်တဲ့အပြင်ရွေးကောက်ပွဲကိုလည်းမဝင်ခဲ့ပါဘူး။အဲ့ဒီအတွက်ကိုလည်း NLD ကိုတရားဝင်ပါတီမဟုတ်တော့ဘူးလို့သက်ဆိုင်ရာကကြေညာခဲ့ပါတယ်။အခုတော့အစိုးရက NLD ခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးလူမှုရေးစီးပွားရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးလာတာဖြစ်ပါတယ်။NLD ပါတီသားလွှတ်တော်ရဲကိုဝင်လာမယ်ဆိုရင်ကြိုးဆိုရဲဆိုတာမျိုးတွေကိုလည်းတာဝန်ရှိသူတွေပြောလာခဲ့ပါတယ်။ NLD လွှတ်တော်ရဲဝင်လာအောင်လို့အစိုးရဘက်ကညှိနှိုင်းပေးနိုင်တဲ့အနေအထားရှိသလားဆိုတဲ့မေးခွန်းကိုလည်းဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဝင်ကြီးဦးအောင်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့ကအခုလိုဖြေသွားကြပါတယ်
။ဥပဒေနဲ့ကျွန်တော်တို့မှတ်ပုံတင်ပြီးသွားတဲ့အချိန်မှာကျွန်တော်တို့ NLD နဲ့အတူလက်တွဲပြီးတော့ဆောင်ရွက်သွားဖို့အတွက်အမြဲတမ်းကြိုးဆိုရဲရှိပါတယ်ဆိုတဲ့အကြောင်းကြည့်ကြလို့ပါတယ်
အဲ့တော့ NLD ရတော့ကျွန်တော်က NLD အတွက်အားလုံးပဲပြောပြလို့မရဘူး CEC ကိုပထမတင်ပြအောင်ပါအဲ့တော့ CEC ကိုတင်ပြပြီးမှကျမတို့ဘယ်လိုခြေမလဲဆိုတော့ပြောနိုင်မှာပ
ါဒီကနေ့စက်တင်ဘာ30ရက်နေ့မှာအစိုးရတဲ့ဝင်ကြီးဦးအောင်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့တတိယအကြိမ်တွေ့ဆုံပွဲအပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ကြတာဖြစ်ပါတယ်နောက်ထပ်တွေ့ဆုံဆွေးနွေးမှုတွေကိုထပ်လုပ်သွားမယ်လို့လည်းပြောပါတယ်ဦးအောင်ကြီးဟာအရင်စစ်အစိုးရလက်ထက်ဒေါအောင်ဆန်းစုကြည်နေအကြေချုပ်ကြားနေစဉ်ကာလအတွင်းကစစ်ကောင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်ကြားမှာဆက်ဆံရေးအရာရှိအဖြစ်နဲ့တာဝန်ယူခဲ့သူဖြစ်ပါတယ်။အဲဒီတော့ကတော့သူနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံမှုတွေအကြိမ်ကြိမ်ရှိခဲ့ပေမဲ့ထူးခြားတဲ့ရလဒ်တွေမရှိခဲ့ပါဘူး။ အခုအစိုးရတဲ့လက်ထက်ဆွေးနွေးမှုတွေမှာတော့ဆွေးနွေးပွဲအပြီးသတင်းတောက်တွေကိုရှင်းလင်းပြောကြားမှုတွေရှိပေမဲ့နှစ်ဖက်အသေးစိတ်ဆွေးနွေးတဲ့အချက်တွေကိုတော့အပြည့်အစုံထုတ်ပြန်ခြင်းမရှိကြပါဘူးရှင်။